မြန်မာစစ်ကောင်းဆောင်တွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစည်းအခမ်းစာပါအကြံပြုချက်ကိုကန့်ကွက်ခဲ့တဲ့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တရုတ်နဲ့ရုရှားရဲ့လုံရက်ဟာပိုးပြီးအပြည့်ရှိကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောကြားလိုက်ပါတယ်။အကြောင်းအဆိုကိုဆက်ပြီးတင်ပြမှာပါရှင်။တနင်္လာနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစည်းအခမ်းစာမှာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအတင်းအကျပ်မောင်းထုတ်ခဲ့တဲ့မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးမှာစစ်တပ်ကောင်းဆောင်တွေမှတာဝန်ရှိကြောင်းသူတို့ကို ICC ခုံရုံးတင်တရားစွဲဖို့အကြံပြုထားပါတယ်။ဒီအချက်နဲ့ပတ်သက်လို့အင်္ဂါနေ့ကလုံခြုံရေးကောင်စီမှကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲမှာအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအနက်တရုတ်နဲ့ရုရှားကပဲကန့်ကွက်ခဲ့တဲ့အပေါ်ရန်ဟီလီက CNN ရုပ်သံနဲ့မေးမြန်းခန်းမှာအခုလိုပြောသွားပါတယ
်။ It was expected China and Russia would always react.
တရုတ်နဲ့ရုရှားကအမြဲပဲဒီလိုတုံ့ပြန်မယ်ဆိုတော့ကျမတို့ကမျှော်လင့်ထားပြီးသားပါ။အရင်ကလည်းမြန်မာအရေးကိစ္စတက်လာတိုင်းသူတို့ဒီလိုပဲတုံ့ပြန်တတ်ပါတယ်။ဒါပေမဲ့တကယ်စိတ်ပြတ်ဖို့ကောင်းတာကလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်အင်အားကြီး၅နိုင်ငံပဲရှိတဲ့အထက်မှာတရုတ်နဲ့ရုရှားပါဝင်နေတာဖြစ်ပါတယ်။ကျမထင်တာကသူတို့အနေနဲ့ပိုးပြီးရှက်တဲ့လို့ထင်ပါတယ်။သူတို့ကတော့မရှက်ပါဘူး။ဒီတက်လဲကျမအလွန်မဲ့နာကြီးမိပါတယ်။လူတွေစပြီးထုတ်ဖို့ပြောဆိုလာတဲ့အချိန်ရောက်လာဖို့လိုပါတယ်။အမြဲတမ်းအဖွဲ့ဝင်အဓိက၅နိုင်ငံကိုလူတွေပြောဖို့လိုတာကသူတို့အနေနဲ့ကုလသမဂ္ဂရဲ့ဗရင်ဂျန်စာတမ်းတွေကိုထိမ့်သိမ်းကာကွယ်လိုစိတ်မရှိဘူးဆိုရင်အခုလိုအရေးကြီးတဲ့လုံခြုံရေးကောင်စီမှာပါဝင်ဖို့မသင့်ဘူးဆိုတာပါ
မြမရေးနဲ့ပတ်သက်ရင်ရုရှားနဲ့တရုတ်နိုင်ငံတွေဘက်ကသဘောထားတွေပြောင်းလဲဖို့လိုအပ်နေကြောင်းကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့လူ့အခွင့်အရေးကိုကာကွယ်မြင့်တင်ပေးဖို့တာဝန်ရှိကြောင်းရန်ဟီလီကအခုလိုဆက်ပြောပါတယ်
Well it's always possible for them to change their mind
သူတို့ကရည်တည်ချက်တွေပြောင်းဖို့ဆိုတာကအများရန်ဖြစ်နိုင်ပါတယ်သူတို့ကိုကျွန်မပြောချင်တာကတရုတ်ဟာကမ္ဘာစီးပွားရေးမှာထိတ်ဆုံးအောင်မြင်နေတဲ့နိုင်ငံတစ်နိုင်ငံဖြစ်လာတယ်လို့ကမ္ဘာဥဆောင်တဲ့နိုင်ငံတစ်နိုင်ငံဖြစ်လာနေတာပါအဲ့ဒီရဲ့အဓိပ္ပာယ်ဆိုလိုရင်းကတကယ်တမ်းစီးပွားရေးနဲ့ငွေကြေးအရာကမ္ဘာဥဆောင်မှုနေရာမှာရှိုံနဲ့မဟုတ်ပဲတခြားကဏ္ဍရပ်တွေလည်းပါဝင်ပါတယ်အထူးသဖြင့်ကမ္ဘာတော်မှာရှိတဲ့လူတွေအတွက်လူခွင့်ရေးကိုကာကွယ်မြင့်တင်ဖို့အတွက်တာဝန်ရှိတယ်ဆိုတာအမှန်တကယ်ပြတ်သားလှုပ်ဆောင်ရမှာဖြစ်ပါတယ
်ဒါအပြင်လုံခြုံရေးကောင်စီအနေနဲ့ရိုဟင်ဂျာဒုက္ခသည်အရေးကိစ္စမှာ ICC ခုံရုံးကိုဆက်ပြီးလွှဲတင်ကြောင်းလဲသူကအခုလိုအကြံပြုပါတယ်
The UN Security Council must refer this to the ICC. Otherwise, they will have this.
ICC ခုံရုံးအနေနဲ့အရေးယူဆောင်ရွက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မဖြစ်မနေပြောသင့်ပါတယ်။အဲ့ဒီလိုမှမလုပ်ဘူးဆိုရင်ဒီလိုကျူးလွန်မှုကိုနောက်မျိုးဆက်စီဆက်ပြီးလက်ဆင့်ကမ်းလာမျိုးတွေဖြစ်လာပါလိမ့်မယ်။တစ်ချိန်တည်းမှာပဲပြစ်မှုကျူးလွန်တာကိုဝန်ခံမှုရှိလာဖို့အတွက်လုံထုံးလုံနည်းကိုအများဆုံးအကောင့်ထည့်ဖို့ကျွန်တော်တောင်းဆိုထားပါတယ်။စက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂလူခွင့်ကောင်စီကနေချမှတ်မယ်ဆုံးဖြတ်ချက်မှာအဲ့ဒီအချက်ကိုထောက်ခံလိုက်မယ်လို့ကျွန်မမျှော်လင့်ပါတယ်။အဖွဲ့ဝင်နိုင်ငံတွေလည်းထောက်ခံလိုက်မယ်လို့မျှော်လင့်ပါတယ်။တသက်အထောက်အထားတွေကိုကျွန်မတို့ဆက်ပြီးတော့စုဆောင်းဖို့လိုနေပါတယ်
။ရိုဟင်ဂျာဒုက္ခသည်အကျက်အသေးကြီးဖြစ်ပေါ်မလာအောင်ကာကွယ်ဖို့ကုလသမဂ္ဂဘက်ကတုံ့ပြန်ဆောင်ရွက်နိုင်ခဲ့ခြင်းမရှိခဲ့တာကိုလည်းလူခွေရီအထူးကိုယ်စားလှယ်ရန်ဟီလီကဝေဖန်ထောက်ပြခဲ့ပါတယ်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့ကြီးမားပြင်းထန်လာတဲ့လူခွေရီချိုးဖောက်မှုတွေအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုကုလသမဂ္ဂအနေနဲ့တကယ်တမ်းဆောင်ရွက်ဖို့လိုအပ်နေကြောင်းလဲ CNN နဲ့တွေ့ဆုံမေးမြန်းခန်းမှာရန်ဟီလီကပြောသွားပါတယ်ရှင်